မင်္ဂလာညနေခင်းပါတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ရိုးကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပါကစ္စတန်မှာတရုတ်ကောင်စစ်ဝင်ရုံပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့သီးခြားစီဖြစ်ခဲ့တဲ့တိုက်ခတ်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်ရရသွားပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုညာဒုက္ခသည်တွေနေရက်ပြောင်းနေတဲ့အခြေအနေတွေဖန်တီးပေးဖို့မြန်မာဆွေရောက်ကုလသမဂ္ဂကထပ်မံတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့2008ခုနှစ်အတွင်းမှာပြည်တော်စုငြိမ်းချမ်းရေးနဲ့ညီလာခံ27ရာစုပင်လုံကိုထပ်ပြီးကျင်းပနိုင်မှုအလားအလာနည်းပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးပူးတွဲကော်မတီကပြောပေမဲ့လို့နိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကတော့
ကျွန်တော်တို့က2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်လုပ်ဖို့ရှိတယ်ဒီနှစ်ထဲမှာကိုယ်တိုင်တစ်ကြိမ်လုပ်အောင်ပဲအဲ့ဒီကြိမ်တော့ကျွန်တော်တို့မဖြစ်ပြအောင်လုပ်
ဒီကြောင့်နဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတချို့သေဆုံးမှုရှိခဲ့ပါတယ်နောက်မလေးရှားကိုမြန်မာနိုင်ငံသားတွေတရဝင်းဝင်ရောက်ဖို့အတွက်လေးစိတ်မှာဘလို့မျိုးအခက်အခဲတွေကြုံတွေ့နေရပါသလဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအမှတ်ကိုစွန့်ပစ်မဲ့အစားထိုးပြီးဘလို့ဆောင်ရွက်ကြမလဲစားတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံပါဝင်လက်နက်ကိုင်တပုံတွေရဲ့ဒီကနေ့သီးခြားစီဖြစ်ခဲ့တဲ့တိုက်ခတ်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်ရသွားပါတယ်နိုင်ငံတောင်ပိုင်းစစ်ကမ်းမြေဖြစ်တဲ့ကရာချီမြို့ကတရုတ်ကောင်စစ်ဝင်ရုံကိုလက်နက်ကိုင်အသေးခံဘုံခွဲသမား3ယောက်ကစီးနင်းတိုက်ခတ်ရမှာတော့အနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားပါဒီနေ့မနေ့မှာပဲကောင်စစ်ဝင်ရုံရဲ့ဝင်ပေါက်ကပြည်ဝင်ဗီဇာလျှောက်ထားတဲ့နေရာနီးကျန်တဲ့ဖော်တွေဝင်နေအောင်တိုက်ခတ်သူတယောက်ကအသေးခံပောက်ခွဲရတာနေတိုက်ခတ်မှုဆက်ဖြစ်တာလို့လည်းပါကစ္စတန်ရ ेंजर्स တပ်ဖွဲ့ကသတင်းတောက်တွေကိုပြောပါတယ်ပောက်ခွဲမှုနဲ့နောက်ဆက်တွဲကောင်စစ်ဝင်ရုံလုံခြုံရေးယူထားတဲ့တပ်ဖွဲ့ဝင်တွေနဲ့နိုင်ရီနဲ့ချီတိုက်ခတ်မှုအတွင်းကျန်တဲ့တိုက်ခတ်သူ2ယောက်သေဆုံးသွားတဲ့အကြောင်းလည်းဘုံမူကြီးဖိုင်ဆယ်ကပြောဆိုခဲ့တာပါတိုက်ခတ်သူတွေတရုတ်ကောင်စစ်ဝင်ရုံနဲ့ထိရောက်ခဲ့တဲ့အကြောင်းအစောပိုင်းသတင်းတွေထွက်ပေါ်တာမှန်မှန်ကြောင်းလည်းပြောဆိုခဲ့ပါတယ်တိုက်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်2ဦးနဲ့ပါကစ္စတန်နိုင်ငံသားဗီဇာလျှောက်သူ2ဦးသေဆုံးကြောင်းလည်းရဲတပ်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားတာပါပါကစ္စတန်နောက်တောင်ပိုင်းဘလူးချစ်စတန်ပြည်နယ်အခြေစိုက်ခွတ်ထွေရေးဖွဲ့တစ်ခုဖြစ်တဲ့ဘလူးလူမျိုးရေးတပ်ဖွဲ့ကတော့တိုက်ခတ်မှုကိုသူတို့စီစဉ်တာဖြစ်ကြောင်းကြေညာခဲ့ပြီးအသေးခံတိုက်ခတ်သူ3ဦးရဲ့တပ်ပုံတွေလည်းထုတ်ပြန်ခဲ့ပါတယ်တိုက်ခတ်သူတွေကကားကိုခလန်းလန်းမှာရပ်ထားပြီးကောင်စစ်ဝင်ရုံးကိုလာတဲ့အချိန်မှာပဲလွန်ကျွေးတပ်ဖွဲ့တွေကကြားဖြတ်ဟန်တားနိုင်ခဲ့တာလို့လည်းအာဏာပိုင်တွေကပြောပါတယ်တိုက်ခတ်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲရေးပစ္စည်းတွေနဲ့လက်နက်တွေကိုလည်းရှာဖွေတွေ့ရှိခဲ့ကြတာပါကရာချီမြို့တိုက်ခတ်မှုနဲ့နိုင်ရီအနေငယ်သာချပြီးအနောက်မြောက်ဘက်အိုရန်ဆိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံးတလုံးပေါက်ကွဲရာကလူ30ထက်မနည်းသေဆုံးပြီး40ယောက်ထဏ်ရာရလို့သေဆုံးသူရေအတွက်ပို့ထုတ်လာနိုင်တယ်လို့လည်းဒေသခံအာဏာပိုင်တွေနဲ့ကိုယ်တိုင်တွေ့သူတွေကခန့်မှန်းနေပါတယ်
ပါကစ္စတန်အနောက်မြောက်ပိုင်းကဒီလူစီကားတဲ့ပွဲစစ်တစ်ခုမှာအသေးခံဘုံးခွဲမှုကြောင့်30ထက်မနည်းသေဆုံးပြီးတော့40လောက်ဒဏ်ရာရသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်ကရာချီမြို့တော်ကဒီတရုတ်ကောင်စစ်ဝင်ရုံးကိုတိုက်ခိုက်သူ3ယောက်ဝင်စီးဖို့စ조사ချိန်နဲ့တစ်ချိန်တည်းလောက်မှာပဲအိုရက်ဆိုင်ဒေသကပွဲစစ်မှာတိုက်ခိုက်မှုဖြစ်တာပါဘလူချစ်စတန်ဒေသခွဲထွက်ရေးလူလာတဲ့အဖွဲ့ကလုတ်တာလို့ဆိုရဲတရုတ်ကောင်စစ်ဝင်ရုံးတိုက်ခိုက်မှုနဲ့အိုရက်ဆိုင်ကတိုက်ခိုက်မှုဆက်ဆက်ပုံမရှိဘူးလို့စစ်တပ်ကပြောပါရယ်။အိုရက်ဆိုင်မှာတော့ဒီအသေးခံဘုံးခွဲသမားတစ်ယောက်ကလူအုပ်ထဲကိုမော်တော်ဆိုင်ကယ်နဲ့အတင်းဝင်တိုက်ဘုံးခွဲခဲ့တာပါ။ဒီဘုံးခွဲမှုဘယ်သူလက်ချက်လဲဆိုတာတော့အခုထိမသိရသေးပါဘူး။သေဆုံးသူတွေထဲမှာလူနည်းစုဒီစစ်ဘာသာဝင်၃ယောက်ပါဝင်ပါတယ်။အာဖဂန်နီစတန်မှာရှိတဲ့အိုရက်ဆိုင်ဒေသဟာအရင်တုန်းက push to တိုင်းရင်းသားတွေအပြည့်အဝမဟုတ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဒေသဖြစ်ပါတယ်။အာဖဂန်နီစတန်မှာတိုက်ခိုက်နေတဲ့ Islamic စစ်သွေးကြွတွေဆယ်စုနှစ်နဲ့ချီအောင်ခိုအောင်ခဲ့တဲ့ဒေတာလည်းဖြစ်ပါတယ
်အမေရိကန်တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့အခြေတင်ဖြစ်နေရတဲ့ကိစ္စကိုဂျေဇူးတော်နေ့အားလိုက်ရမှာသမ္မတတော်နဲ့ထရန့်ကထပ်မံပြောဆိုလိုက်ပါတယ်ဂျေဇူးတော်နေ့ထိမ့်မှတ်ဖြစ်ပြည်ပရောက်အမေရိကန်စစ်သည်တွေနဲ့မနေ့ကတယ်လီဖုန်းကနှုတ်ဆက်စကားပြောရမှာကယ်လီဖိုးနီးယားပြည်နယ်ကပြည်အောင်စုအယူခံတရားရုံးကတရားရေးစနစ်မှာအဟံတားတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုလိုက်တာပါဂ ရိုင်းစနစ်ရဲ့တည်ရလွတ်လပ်မှုနဲ့ပတ်သက်လို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်နဲ့အပြန်အလှန်ခြေတင်ပြောခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတကမှတ်ချက်ပေးလိုက်တာလည်းဖြစ်ပါတယ်။သမ္မတကသူ့ဆိုးရွားရဲ့အမိန့်ကိုပယ်ချခဲ့တဲ့ပြည်တော်စုတရားသူကြီးတယောက်ကိုသမ္မတဟောင်းဘရက်အိုဘားမားရဲ့တရားသူကြီးဖြစ်ရင်းညွှန်းပြောဆိုလိုက်တဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကဝေဖန်လိုက်တာပါ။သမ္မတရဲ့မှတ်ချက်ဟာတရားစနစ်ပေါ်အထင်မြင်လွဲမှားရာရောက်နေတဲ့အကြောင်းထူးထူးခြားခြားတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သမ္မတတရားရုံးရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းဥပဒေရှိမှမှအားလုံးကိုတန်းတူညီမျှဆက်ဆံပြီးတာဝန်တွေကိုအကောင်းဆုံးကျူးစွာပန်းစားထမ်းဆောင်နေတဲ့တရားသူကြီးတွေသာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒီချက်လွတ်လပ်တဲ့တရားစီရင်စနစ်ကိုတန်ဖိုးထားဖို့လည်းပြည်သူနိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကပြောဆိုခဲ့ပါတယ်။သမ္မတတရားအနေနဲ့တရားသူကြီးတွေကိုပုဂ္ဂိုလ်ရေးရဝေဖန်တာမျိုးအမေရိကန်မှာလုပ်လို့မရှိပေမဲ့လည်းချက်ချင်းတုံ့ပြန်လေးရှိတဲ့သမ္မတထရန့်ကတော့အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိပါတယ်ဆိုပြီး Twitter ကနေပြန်လည်ခြေပါပြောဆိုခဲ့ပါတယ်။
America Mexico နေဆက်ကနေAmerican ပြည်တော်စုတဲ့ဝင်ရောက်နိုင်ဖို့ဒီလက်တဲ့ American နိုင်ငံတွေကနိုင်ငံမြောက်အခြေချသူတွေလာနေတာမထိန်ချုပ်ဘူးဆိုရင် American Mexico နေဆက်ကိုပိတ်မယ်လို့ American သမ္မတ Donald Trump ကချိန်ချောက်လိုက်ပါတယ်။တကယ်လို့နေဆက်ကိုပိတ်မယ်ဆိုရင်နေ့စဉ်ဒီဒေါ်လာ 1.6 ဘီလီယံကျော်တန်ဖိုးနေဆက်ကုန်သွယ်ရေးကိုထိခိုက်သွားနိုင်ပါတယ်။တရားမဝင်နိုင်ငံတွေလာနေသူတွေကိုတားဆီးဖို့ American တပ်ဖွဲ့ဝင်ထောင်နဲ့ချီကိုနေဆက်မှာဖြန့်ချထားတယ်လို့လိုအပ်ရင်ပြစ်ခတ်ဖို့လည်းအိမ်တပ်ဗျူရိုကအခွင့်ပြုထားပါတယ်။ဒါပေမဲ့လည်းAmerican မှာဒီဘဝသစ်စားဖို့အတွက် America တိုက်အလဲပိုင်းကထောင်တောင်းချီတဲ့သူတွေဟာမိုင်းထောင်ချီခရီးကိုဆက်လာနေကြပါတယ်။ American တပ်တန်းဝဲရွေးကောက်ပွဲမတိုင်ခင်လူဝင်မှုကြီးကြပ်ရေးကိစ္စဦးစားပေးမဲဆွဲနေကြချိန်မှာသမ္မတကနေဆက်ကိုတက်တွေဆေးလွှတ်ခဲ့တာပါ။ဒီလုပ်ရက်ဟာနိုင်ငံရေးအရာစတန်ထွင်တဲ့လုပ်ရက်အဖြစ်နဲ့အကဲခတ်တွေကဝေဖန်ခဲ့ကြပါတယ်။ American ဥပဒေအရနိုင်ငံနယ်နိမိတ်ထဲမှာ American တပ်ဖွဲ့တွေအနေနဲ့တိုက်ခိုက်ရေးလုပ်ငန်းတွေလုပ်ခွင့်မရှိပါဘူး။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပြဖို့မြန်မာဆွေးနွေးကူကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဘေးရန်တွေကင်းကင်းကုန်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြီးခဲ့တဲ့သတင်းပတ်ထည်နေရပြန်ဖို့မဲ့အစီအစဉ်ပြပြသွားခဲ့ပြီးနောက်မှာပဲကုလသမဂ္ဂရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်အရတိုင်းနယ်ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်150လောက်ကိုစတင်ပို့ဆောင်မှုစီစဉ်ထားခဲ့ပေမဲ့မြန်မာနိုင်ငံဘက်ကခြေနေပြီးပေါ်စိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြောင်းရတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ UNHCR ရဲ့ကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြန်နိုင်မှုမြန်မာဆွေးအပေါ်မှာမူတည်နေကြောင်းနဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့နဲ့နေရဆုံးခွာရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းမှုအတွက်လည်းတိုက်တွန်းထားပါတယ်မြန်မာဆွေးအကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံမှုလည်းအစင်းသည့်ပြင်ဆင်ထားတဲ့အကြောင်းပြောဆိုထားတာပါဒုက္ခသည်တွေကိုယ်စံနာအတိုင်းနေရပြန်နိုင်မှုမြန်မာဆွေးအကဆုံးဖြတ်ထားတဲ့ပေါ် UNHCR ကကြိုးဆိုပေမဲ့ဒုက္ခသည်တွေလွတ်လပ်လပ်သွားလောက်ခင်ရှိရေးဝန်ဆောင်မှုတွေထောက်ထားတဲ့စာဝင်နေရေးအခွင့်အလမ်းတွေရရှိခံစားနိုင်အောင်ဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းလဲ UNHCR ကတိုက်တွန်းထားပါတယ်ဒီလိုအခြေအနေတွေဖန်တီးနိုင်မှသာဒုက္ခသည်တွေယုံကြည်မှုရမှာဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP UNHCR နဲ့မြန်မာဆွေးနွေးတို့ကြားဇွန်လတဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လောက်အရာဒုက္ခသည်တွေနေရပြောင်းဖို့စီစဉ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ပေးဖို့လဲတိုက်တွန်းထားပါတယ်
အာဖဂန်နစ္စတန်နိုင်ငံရင်းချမ်းရေးအတွက်အမေရိကန်အစိုးရကဒီအင်မတန်ခိုင်မာတဲ့ညှိနှိုင်းမှုတွေလုပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဒါပေမဲ့အောင်မြင်ပါမလားဆိုတာသူ့အနေနဲ့တက်အပ်မပြောနိုင်ဘူးလို့လည်းဆိုပါရယ်။အာဖဂန်မှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုချေးစုရော်နေတော့ကတယ်လီဖုန်းပေါ်ကတဆင်ဆက်သွယ်ပြောစင်မှာခုလိုပြောခဲ့တာပါ။အာဖဂန်ရင်းချမ်းရေးအတွက်အမေရိကန်ဆိုင်ရာအထူးတန်တမန်ဇာမေခါလီဇတ်နဲ့တာလီဘန်ကောင်ဆောင်တွေမကြခင်ကဆွေးနွေးခဲ့တာကိုသမ္မတထရမ့်ညှိညွှန်းပြောခဲ့ပုံရပါရယ်။အာဖဂန်နစ္စတန်နိုင်ငံစီကိုသူသွားကောင်းသွားမယ်ဆိုတာမျိုးလည်းသမ္မတကကြာတာရင်းတွေကအရေးအမွေပြောပါတယ်အမေရိကန်သမ္မတဂျာဒူတာဝန်ယူခဲ့တာနှစ်နှစ်နီးပါးရှိနေပေမဲ့သမ္မတထရမ့်ဟာအာဖဂန်နစ္စတန်နိုင်ငံကိုတစ်ခေါက်မှမသွားသေးပါဘူးအမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့အဲ့ဒီမှာသူ့ကိုတွေးကောင်းတွေးရလိမ့်မယ်လို့အာဖဂန်ကိုဆေလွတ်ထားတဲ့တပ်ဖွဲ့တွေကိုဒီကျေးဇူးတင်ကြောင်းတယ်လီဖုန်းပေါ်ကတဆင်ဆက်သွင်းပြောစင်မှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ
်ယူရိုနိုင်ငံဂျာဒူလက်နက်နဲ့သက်ဆိုင်တဲ့ လုပ်ရည်ကိုထုတ်ပေါ်ကြေညာဖို့ပြစ်ခတ်ခဲ့တဲ့အတွက်ဒေါလန်နဲ့တာစီရဲ့နိုင်ငံတကာအဖွဲ့ OPCR ရဲ့သဘောတူညီချက်ကိုချိုးဖောက်ရရောက်တဲ့အကြောင်းအမေရိကန်ကဆွဆွဲလိုက်ပါတယ်။အာယုံကျော်ထိခိုက်စေတဲ့ဒေါလန်နဲ့အမျိုးသားတွေကိုစစ်ပတ်ဆိုင်ရာမှာအုံပြုဖို့ရည်ရွယ်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတဲ့အပေါ်အမေရိကန်ကစိုးရိမ်နေကြောင်းနယ်သာလန်နိုင်ငံသဟိတ်မျိုးက OPCR နှစ်ပတ်လည်ညီလာခံမှာအမေရိကန်ကိုယ်စားလှယ်ကနေသွားကမနေ့တုန်းကပဲပြောဆိုလိုက်တာပါ။ဒါပေမဲ့လည်းဆွဆွဲချက်နဲ့ပတ်သက်တဲ့သတင်းအရေးမျိုးကိုကိုးကားပြောဆိုတာမျိုးတော့မရှိပါဘူး။ OPCR ရဲ့ဒေါလန်နဲ့တာစီဆိုင်ရာ1998ခုနှစ်သဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့ဤရန်ကသတ်မှတ်ချက်တွေကိုမလိုက်နာပဲပြက်ကွက်ခဲ့တယ်လို့ဆိုတဲ့နမူနာ၃ခုကိုလည်းအမေရိကန်ကိုယ်စားလှယ်ကတင်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဤရန်ပေါ်တုံ့ပြန်ဖိအားပေးနေချိန်မှာပဲအမေရိကန်ရဲ့ဆွဆွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကဆလောင်ခဲ့တဲ့မီးကိုအာလုံးနေပါဒီထိမ့်ထုတ်ငိမ့်သက်နိုင်ပြီလို့တာဝန်ရှိသူတွေကပြောပါရယ်ကမ့်ဖိုင်ယာလို့ခေါ်နေကြတဲ့ပြည်နယ်မြောက်ပိုင်းကမီးကြောင့်84ယောက်သေဆုံးခဲ့ပါရယ်ပြည်နယ်တောင်ပိုင်းကမာလီဘူးဘက်မှာလောင်ကျွမ်းခဲ့တဲ့မီးတစ်ခုမှလည်း3ယောက်သေဆုံးခဲ့ပါရယ်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာဒီသေဆုံးမှုအများဆုံးနဲ့ဆုံးရှုံးမှုအများဆုံးဖြစ်တဲ့မီးကြီးတွေကြောင့်တည်သလားရှင်သလားမသိရသူကလည်း963ယောက်ရှိနေပါရယ်ပေါ်ထူးနေညာပိုင်းနဲ့ကြာသာရေးနေတွေမှာမိုးရွာသွန်းမှုတဲ့အကြောင်းမီးငိမ့်တပ်ဖို့အထောက်အကူဖြစ်ပေမဲ့လည်းမီးလောင်ခဲ့တဲ့အင်ဂျီ1000ကျော်ပြပုံတွေကရုပ်ကျွင်းတွေရှာဖွေရဲ့အတွက်မှာတော်တော်လေးအခက်အခဲတွေ့နေပါတဲ့နိုဝင်ဘာ10ရက်ကစပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဟက်တာ6200အကျဲအဝင်းလောက်လောင်ခဲ့တဲ့မီးကြောင့်လူနေအိမ်ပေါင်း13600ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်ရှင
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။2018ခုနှစ်အတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုဒီနှစ်အတွင်းမှာထပ်မံကျင်းပနိုင်ဖို့ကအလားအလာနည်းပါတယ်လို့ UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့2018မကုန်ခင်ဒါမှမဟုတ်နောက်နှစ်နှစ်စမ်းပိုင်းမှာဖြစ်အောင်လုပ်မယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်အတွင်းမှာနှစ်ကြိမ်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံအုတ်မြစ်တွေချမှတ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ဒီလိုသဘောတူညီခဲ့ပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေအရဒီနှစ်အတွင်းမှာညီလာခံနောက်တစ်ကြိမ်ကျင်းပဖို့အလားအလာနည်းပါကြောင်း UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်ဒုက္ခပင်လုံးကျွန်တော်တက်တဲ့ခါလာတာဖယ်ရမှုကြီးရဖို့အဲဒီကဏ္ဍခါကျတော့ကျွန်တော်တို့အခုချိန်နိုင်ငံရေးရဆိုရင်ဖယ်ရတဲ့မှုကြီးဆွေးနွေးရကျွန်တော်တို့ဆိုရင်လုံငါကော်မတီအစည်းအဝေးတွေကိုလည်းပြုပြီးတော့ခေါ်ရမယ်ပြီးရင်ကျွန်တော်တို့အဲလုံငါကော်မတီအစည်းအဝေးတွေမှာညှိနှိုင်းမှုလုပ်ပြီး UPDGC ခေါ်ရမယ်သူရဲ့ process တွေအရဆိုရင်တော့ဒီနှစ်ကုန်ထဲမှာတော့မဖြစ်နိုင်ဘူးပေါ့လေဟိုနိုင်ငံရေးရှင်းလင်းပွဲနဲ့ကိန်းယူရလည်းကြိုင်ရက်ဆိုင်တာတွေရှိတယ်နောက်ဒီ process တွေအရလည်းပဲအချိန်ပေးရအောင်ပါပေါ့လေအဲ့ဒါတွေရှိသေးတာဒီနှစ်ကုန်တွေတော့ဖြစ်ဖို့တော်တော်ခရင်းသွားပြီပေါ့
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့ညီလာခံကိုဒီနှစ်အတွင်းဒါမှမဟုတ်နောက်နှစ်ဆန်းမှာဖြစ်အောင်လုပ်မဲ့သဘောမျိုးဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်လုပ်ဖို့ရှိတယ်ဒီနှစ်ထဲမှာကိုတာနှစ်ကြိမ်လုပ်အောင်ပဲအဲ့ဒီကြိမ်တော့ကျွန်တော်တို့မဖြစ်ပြအောင်လုပ်မယ်ဒီ2018တက္ကသိုလ်အပိုင်းခြားဒီဇင်ဘာထဲမှာဖြစ်ခြင်းဖြစ်မဖြစ်ရင်နောက်နှစ်ပိုင်းဆိုလည်းနှစ်ဆန်းပိုင်းလောက်ပြီးသွားရင်ရတယ်အဲ့တော့ဒီကြိမ်တော့ကျွန်တော်တို့2019ကိုတော့အတွက
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့2018ခုနှစ်မေလမှာ27ရာစုပင်လုံဒုတိယအစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ကျော်ကြာမှသာနောက်တစ်ကြိမ်အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်ဒီလိုကြကြခဲ့တာဟာနိုင်ငံရေးကဏ္ဍမှာပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတခုတည်းသောတမတော်ဖြစ်ရေးကိစ္စတွေကိုဆွေးနွေးရေးအတွက်မကြီးနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာဒီချက်တွေကိုမဆွေးနွေးဘဲချန်လတ်ခဲ့တယ်လို့ဒီချက်တွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေအလွတ်သဘောတွေးဆုံညှိနှိုင်းဖို့ကိုလည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်။အော်တိုဘာလာမှာတော့အစိုးရတက်မတော်နဲ့တိုင်းသာလက်နက်ကင်အဖွဲ့ကထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲမှာဒီချက်တွေကိုပြည်လဲအောင်မဖြေရှင်းနိုင်တာကြောင့်ဒီနှစ်အတွင်း27ရာစုပင်လုံအစည်းအဝေး ထပ်မံကျင်းပရေးဟာနှောင့်နှေးခဲ့ကြောင်း UPDGC အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဆိုင်းကျော်ညွန့်ကသုံးသပ်ပါတယ်
။ဒီညီလာခံတို့ဘာလို့မှရှိတဲ့ဟိုအခက်အခဲချက်တဲ့ပဲနောက်ရဒီဆွေးနွေးတွေ့ဆုံဆွေးနွေးမှုဒီမှာရှိနေတဲ့အခက်အခဲချက်တဲ့တွေကိုဖြေရှင်းဖို့ဆိုပြီးအလွတ်တဘောတွေ့ကြမယ်ပြည်ကြမယ်ပေါ့လေ။စိတ်ပြီးစီဝေးနေတော့ကြတယ်ဆိုပေမဲ့ဖြစ်သွားတဲ့ပုံစံကဒီဒီအခက်အခဲချက်တဲ့ကိုဖြေရှင်းတာမဟုတ်ဘဲနဲ့ပို့ပြီးတော့ဟိုဝိဝါဒခွဲရောစီတာပေါ့ဗျာ။ဘဝတည်းဖက်ယုံကြည်မှုကိုရော့ကျစေတဲ့ပုံစံနဲ့ဖြစ်သွားတယ်ဆိုတဲ့အတွက်ကြောင့်မလို့တော့ဟိုဆက်လုပ်ရမယ်လုပ်ငန်းတွေကသတော်နှောင့်နှေးသွားတဲ့သဘောလို့ပြောလို့ရပါတယ်
။နိုဝင်ဘာလ10ရက်နေ့ကကရင်မျိုးသားစည်းရုံး KNU ရဲ့ရေးပေါ်ဘိုးကော်မတီအစည်းအဝေးအပြီးထုတ်ပြန်ချက်မှာ KNU အနေနဲ့ငင်းချိုင်းလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်ဖို့ကိုယာယီရက်ဆိုင်ထားကြောင်းဖော်ပြထားပါတယ်။ဒီလားလေပိုင်းကငင်းချိုင်းကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးစဉ်က NCA ခေါ်အပြည့်ရစာချုပ်အတိုင်းဆက်လက်ဆောင်ရွက်ကြဖို့နှစ်ဖက်သဘောထားရှိခဲ့ကြောင်းနဲ့ KNU အဖွဲ့အနေနဲ့လည်းလာမယ့်လပိုင်းတွေအတွင်းမှာတရားဝင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစောထေကထည့်သွင်းပြောကြားခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းရင်းဒေသခုဖြစ်တဲ့ရှမ်းပြည်နယ်အတွင်းမှာစစ်ရေးတင်းမာနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့တိုက်ပွဲတွေအတွင်းမှာဒေသခံရွာသားတချို့တေဆုံးထဏ်ရာရပါတယ်။ထဏ်ရာရသူတွေကတော့လာရှို့စစ်ရုံမှာတက်ရောက်စစ်ကူတာမှုခံယူနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရတပ်ကဖမ်းသွားတဲ့စစ်ပြေးဒုက္ခသည်5ဦးပြန်လွတ်လာပေမဲ့လည်းဆက်ပြီးတော့အဖမ်းခံနေရဆဲလူတွေရှိနေပါတယ်။ဒီအခြေအနေတွေကိုစူးစိပြီးတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်စေကံကျေးရွာအုပ်စုနန်းလော့ကျေးရွာတွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲကြောင့်နန်းလော့ရွာသားတွေတေဆုံးတန်ရန်ရရှိခဲ့တယ်လို့စေကံကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်သူက VOA ကိုခုလိုပြောပါတယ်
မနေ့တုန်းကဒုလာတိုက်တာက RCA နဲ့ပြောတော့ကစံတာရရင်မှရှိသေးတော့ကရရပုံတိုက်ရတယ်။ဒီသုံးမျိုးကျတော့ရှိရရလူကဒေသက3ယောက်၊တာညာရက4ယောက်ပေါ့အားလုံး9ယောက်ပေါ့ဗျာ။တာညာရက4ယောက်ချင်းရင်းနဲ့ရောက်နေရ။
တိုက်ပွဲနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်သမတော် RCSF ပြောခွင့်ရပုံမူကြီးဆိုင်ဦးကလည်း VUA ကိုအခုလိုပြောပါရတယ်
။9နိုင်ခွဲတော့မှပြတယ်မိနစ်20ကျော်ကြာတယ်လို့ပြောရတယ်။အဲ့ဒါကြည့်ပြီးနဲ့ပြတာလို့ဒီဆိုင်မတော်ကဒီနေ့ထိတယ်လို့ပြောရတယ်။ဒီအသား3ယောက်ကြာရတယ်၊ဒီမှာဦးတည်တယ်လို့သိရတ
ယ်။တနက်ကန်တပ်ဖွဲ့ချင်းချင်းတိုက်ပွဲတွင်အရသားတွေထိခိုက်ဒိဆုံးမှုဖြစ်စဉ်ပေါ်ရှုတ်ချကြောင်းဒီဘောမျိုးနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်နိုင်စဆိုင်အေးကပြောပါရယ
်။ဒါလည်းနဲ့ကိုင်းမစိုးပါတော့ပြည်သူလူထုကိုပြန်လာရင်တော့ရှုံချတယ်။လက်နဲ့ကိုင်းချင်းချင်းချစ်ချေလဲယူရဲခွင့်ပတ်နေတဲ့တိတိတနာချစ်ချင်လို့ပြလို့ရပြည်သူလူထုလားချင်းတော့ဒီမှာနေနဲ့ကန့်ကွက်ရှုံချတယ်ပေါ့နော်
။ဒါပြင်ဒေသတွင်းစီရေးပဋိပက္ခကြောင့်ဒေသခံရွာသားတွေကိုလက်နဲ့ကိုင်းဖွဲ့စည်းတွေကနေဖမ်းဆီးတာတွေလည်းဆက်ရှိနေသေးပါပြီးခဲ့တဲ့အင်ကာနေ့တုန်းကမြမသမတော်ကဖမ်းဆီးထားတဲ့ကိုခိုင်မြို့နယ်ပန်ကူစစ်ဆောင်စခန်းကမိဖွားပြီးကစားမျိုးရမီနဲ့ကြက်သားကလေးငယ်ပါဝင်လူ9ဦးကိုတိရခန့်စစ်တပ်ကစစ်ဆေးမင်းမြန်းပြီးညပိုင်းမှာပြန်ထွက်လိုက်တယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းအောင်ကပြောပါတယ်
မင်းရပြန်လို့လာပြီ9နာရီပတ်ဝန်းကျင်လောက်မှအိမ်ကရောက်တယ်။အားလုံးလုခဲ့ပြီ။သူတို့ရဲ့ယောက်ျားအကြောင်းတွေပေါ့။ဟောပြန်နေလေးကိစ္စတွေပေါ့။အဲ့ဒါကိုပြန်လေးညညာကြတာပေါ့။ဟာမိစ္ဆာတာတော့မိစ္ဆာတာဝုဒ်ရိုးရိုးသားသားလေးပဲခေါ်သွားတယ်တဲ့။ဟိုမှာရောက်တော့လည်းသူကပေါင်းပေါင်းမုံမုံလေးပြည့်စုံခဲ့ပါတယ်တဲ့
။အဲ့ဒီနေ့တုန်းကပဲသမ်းပလောင်စီအန်နယ်လီသက်ဖွဲ့ကနေကိုခိုင်ပြူဟာယုံကသတ်မတော်ရရှိသူကိုလက်နဲ့နဲ့တကွာဖမ်းဆီးခဲ့တာနဲ့ဆက်ဆက်ပြီးမန်ပန်ရွာအုပ်ချုပ်ရေးမှူးနဲ့အမျိုးသမီးတူကိုမတင်ကမှုနဲ့ဆက်လက်ဖမ်းဆီးစစ်ဆေးနေစေလို့ဦးသိန်းအောင်ကပြောပါတယ်
သူတို့ကမလို့တေဂျုံမှာပဲရှိသေးတယ်လို့ပြောတယ်။သူကအုတ်ချုပ်ရည်မှုပဲသူတို့မောင်မနှစ်ယောက်အဲဒီယောက်ကတော့မလို့တေဂျုံမလေးကြောင့်နဲ့ပြန်နေရတာစစ်တပ်ဖွဲ့ကိုဖမ်းသွားတယ်လို့ပြောကြတာပဲ။သူတို့ကလို့ဆူဆွဲတာပဲ
။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမသမတော်နဲ့တိုင်းရင်သားလက်နက်ကန်ဖွဲ့တွေကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့တိုင်းရင်သားလက်နက်ကန်ဖွဲ့အချင်းချင်းကြားမှာလည်းနေမြင်ညင်းပွားမှုပြဿနာကြောင့်လက်နက်ကန်ပြည်ပခတ်တွေအရင်ကထက်ပိုများလာပါတယ်။ဒီစီရေပြိပခတွေကြမ်းမှာညှက်နေတဲ့ဒေသခံတွေမှာတော့တိုက်ပွဲကနေလွတ်အောင်အိုးအိမ်ဆုတ်ခွာဆွတ်ပြေးရတာဒေဆုံးတန်ရာရတာနဲ့စာဝတ်နေရေးလုပ်ငန်းကိန်းကန်းတွေထိခိုက်နေကြရပါတယ်ခင်ဗျာ
နိုင်ကုန်ရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မလေးရှားနိုင်ငံကိုမြန်မာနိုင်ငံသားတွေလေစိတ်ကနေတရားဝင်ဝင်ရောက်နိုင်မှုဘလို့အခက်ခဲတွေနဲ့တွေ့ကြုံနေကြရပါတယ်လို့ဆိုတာတင်ပြပေးချင်ပါတယ်မလေးရှားနိုင်ငံမှာအလုပ်လုပ်ဖို့ရည်ရွယ်ချက်နဲ့အလဲပတ်ဗီဇာယူပြီးတော့သွားကြတဲ့မြန်မာနိုင်ငံသားတွေကအရင်မလေးရှားကိုဝင်ဘူးပြီးတော့ပြစ်ချက်မှတ်တမ်းရှိသူတွေကိုပေးမဝင်မဲနဲ့ပြန်ခိုင်းတဲ့ဖြစ်ရပ်တွေရှိနေပါတယ်ဒါကြောင့်ကွာလာလမ်ပူလေစိတ်ကနေတရားဝင်ဝင်လို့မရတဲ့သူတွေကစစ်ဆေးမှုတိတ်မတင်းကျပ်လာတဲ့တခြားလေစိတ်တွေကနေလှည့်ဝင်နေကြတယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားနိုင်ငံမှာတရားမဝင်ရွှေ့ပြောင်းလုပ်သမားတွေကိုဖမ်းဆီးအရေးယူနေတဲ့အချိန်မှာပဲတလားတလားကိုမြန်မာတွေထောင်ကနန်းလောက်ကတော့ဤအမျိုးမျိုးနဲ့ဝင်ရောက်လာနေစေဖြစ်ပါတယ်။တချို့ကတော့အလဲဗီဇာတွေနဲ့လာကြပြီးဗီဇာတက်တန်းကုန်တဲ့အထိနေထိုင်ကြပြီးရရအလုပ်လုပ်နေကြတာကြောင့်မလေးရှားအစိုးရကအလဲဗီဇာနဲ့လာတဲ့သူတွေကိုတင်းကျပ်တဲ့စစ်ဆေးမှုတွေလုပ်လာတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုးစားပြုပြီးထိမ့်သိမ်းရေးစခန်းတွေမှာအကူအညီပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ်
။ဟိုဝင်တဲ့အခါကျဗီဇာကမြန်မာပြည်ကတော့တို့ဗီဇာယူလာတာပဲ။နှစ်မျိုးယူလာတော့ E visa နဲ့ကျွန်တော်တို့ဟိုပါပေါ့ဒီရုံးမှာတားလျှောက်တဲ့ဗီဇာပေါ့။ဟိုဟိုကတော့ကျွန်တော်စစ်ကကတ်ပေးလိုက်တဲ့ဗီဇာပေါ့။ဟိုကျွေးကြတဲ့ E visa လျှောက်ကြတယ်ပေါ့။အဲဒီအရာကြီးတက်ဝင်လာတဲ့အခါကျတော့ကျင်ဗီဇာပါပြီမဲ့ဒီဘက်ကအဝင်လက်ခံပါလေ။အဝင်လက်မခံဘူးဆိုလို့ကျင်ညသွားပြီးတော့ KLI ကျွန်တော်တို့ဒီ international visa ကအဝင်မခံတာများတယ်။အဝင်မခံတော့တို့ကမကြည့်လဲဆိုတော့ return ticket နဲ့ဒါပြန်ရတယ်ပြလိုက်ပြီမဲ့တကယ်တကယ်ဝင်တဲ့ခါကျတော့ဟိုနှစ်ချက်ပေါ်ပါတယ်တခုကတကယ်အမှန်တကယ်အလယ်နဲ့လာတာလားအဲတချို့ကျတော့အလယ်နဲ့ပြောပြီးတော့ဒီမှာ over stay နေသွားတယ်လေအဲ့ဒါကြီးကပြဿနာကြီးကရှိနေတဲ့ခါကျတော့တို့ကဟိုစပြီးတော့မေးမှာပဲမေးတဲ့ခါကျလို့ရှိရင်မေးဘယ်လိုလာတာလဲဟိုအင်္ဂလိပ်လိုမပြောနိုင်ရင်ပထမတစ်ချက်ကကိုအားနေချက်ပေါ့နော်ဒုတိယတစ်ချက် show many down လေချိုးမင်းလည်းမပြနိုင်ဘူးဆိုညသွားပြီးတော့ဒါလိုမျိုးလာတဲ့လူတွေကဒီမြန်မာပြည်မှာရှိတဲ့ပွဲစားရင်လည်းချိတ်ဆက်ပြီးတော့လာကြတာပေါ့နော်အေဂျင့်တွေလည်းချိတ်ဆက်ပြီးလာကြတဲ့ခါကျတော့ဒီဘက်လေဆေးရောက်တဲ့ခါကျလို့ချင်းသူတို့မေးတဲ့အပေါ်မှာကိုယ့်ဘက်ကမဖြေနိုင်ဘူးအဲ့အပေါ်မှာ reject တွေဖြစ်ပြီးတော့အကုန်လုံးပြန်ပို့ရတာပေါ့
ကွာလန်လန်ဘူးလေဆေးကနေမဝင်ပဲတချို့ကတော့စစ်ဆေးရေးတွေခြောင်တဲ့လေဆေးကနေဝင်လာကြတယ်လို့ဆိုပါတယ်အဲ့ဒီလူမျိုးဝင်လာသူအများစုဟာမလေးရှားနိုင်ငံမှာအဖမ်းခံရပြီးတဲ့နောက်ပြင်းထန်တန်ပေးခံရပြီးပြန်သွားပြီးမှနောက်တစ်ချိန်ပြန်ဝင်လာကြသူများဖြစ်တယ်လို့ဆိုပါတယ်
။နောက်ပြီးတချို့ကျတော့ဘယ်လိုဖြစ်လဲဆိုတော့ CI နဲ့ပြန်မှုတယ်မှာရဲ့အဖမ်းခံလာတဲ့လူတွေပါမယ်အဲ့ထဲမှာတချို့ကျတော့လည်း CI ရှောက်ပြီးပြန်ရတယ်ပြန်ပြီးပြန်လာတဲ့ခါကျတော့သူကတရားမဝင်ဟိုဘယ်လိုပြောမလဲဝင်လာတဲ့ပုံစံမျိုးဖြစ်သွားတာပေါ့သူကတရားဝင်ဝင်ဖို့အတွက်ကို၅နှစ်ဆောက်ရမယ်လေဒီသူတို့ပြင်ငင်တာပေးလာတာ၅နှစ်လေအဲ့လိုလူမျိုးတွေပါလာတဲ့ခါကျတော့အကုန်လုံးက reject ဖြစ်ပြီးပြန်ပို့ရပါရင်များတဲ့ခါကျတော့ခြောက်တဲ့ဘက်ကနေလက်ဝင်ကြတာပေါ့အဲ့ဒါလေသူတို့အဲ့ဘက်က immigration နေနဲ့ထိတ်ဆက်ထားလို့ဒါသူတို့ဝင်ရတာလေခုနကကျွန်တော်ပြောသေးတဲ့ ticket ရှိတဲ့လူတွေများသောအားဖြင့်ဝင်ရတာပေါ့တို့မြန်မာပြည်မှာဆိုလို့ရှိရင်တော့သူတို့ဒီအလုပ်ခေါ်စာတစ်ခုကိုစောင့်ဖို့ဆိုတာကတော်တော်လေးအဲ့တော့ဒါကိုသူတို့ကဒီအချိန်ပေးပြီးတော့မစောင့်နိုင်တဲ့လူတွေကတော့အလဲဗီဇာနဲ့ပဲအလွယ်တကူရှောက်ပြီးတော့လာကြတယ်ဒီရောက်တော့ဟိုပါမစ်ကတ်လို့ရရင်လည်းပါမစ်ကတ်လိုက်တော့ပါပဲပါမစ်ကတ်လို့မရရင်တော့ဒီလိုပဲ overstay နဲ့ပဲနေလိုက်ကြတာပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုံသမားညွန်ကြားမှုဦးစီးဌာနရဲ့စာရင်းအရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကင်နေကြသူအလုံသမားပေါင်း2သိန်းကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းရင်တော့မလေးရှားနိုင်ငံမှာမြန်မာလူသမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေကြသူ3သိန်းနဲ့ချီရှိပါတယ်ရှင
်။ဆရာရှင်များရှင်နာမည်တင်းငွေနေဟာဆိုရင်အမျိုးသမီးတွေအပေါ်အကြံဖတ်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြံဖတ်မှုပြိမိဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်မနေ့ပြန်စနေညတိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအမိုက်ကိုစွန့်ပစ်မဲ့အစားထိုးပြီးဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုတင်ပြထားတဲ့သတင်းလွှာကိုတင်ပြပေးချင်ပါတယ်ပဝင်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့နောက်ဆုံးရစစ်တမ်းတွေအရကတော့2015ခုနှစ်မှာအမေရိကန်တောင်နိုင်ငံတဝမ်းမှာစွန့်ပစ်တဲ့အမိုက်တန်ချိန်ပေါင်းက262တန်ရှိနေပါတယ်။စွန့်ပစ်အမိုက်တွေအခုလိုတန်နဲ့ချီပြီးများလာတာကတော့ကမ္ဘာလုံးဆိုင်ရာပြဿနာဖြစ်နေပြီးတော့ Repair Cafe တွေကဒီပြဿနာကိုဖြေရှင်းနိုင်မှုအလားအလာရှိနေပါတယ်။အသုံးပြုလို့မရတော့တဲ့ပစ္စည်းတွေကိုလွှင့်ပစ်မဲ့အစားဘယ်လိုမျိုးပြုပြင် အသုံးပြုရမလဲဆိုတာကိုဒီကော်ဖီဆိုင်မှာသင်ကြားပြသပေးနေတာပါ Jane Crab ရဲ့သတင်းကိုတော့မမျှသတင်းအောင်ပြောပြပေးပါရှင
် Ramanan နဲ့ Fraser တို့နှစ်ယောက်ဂီတတီးနေကြတာပါဒါဟာဂီတသင်ခန်းစာမဟုတ်တလို့အပျော်တန်းတီးခတ်နေကြတာတော့မဟုတ်ပါဘူ
း I don't know what the problem is but I guess it's part of my
ဂီတပြင်ဖို့လိုနေပါတယ်ဒါလည်းကျမသင်ယူရမယ့်အပိုင်းနဲ့တခုပါပဲ
ဒီဂီတကိုသူကလက်ဆောင်ရထားတာဖြစ်ပြီးဂီတကပြန်ပြုတ်ပြင်ဖို့လိုအပ်နေပါတယ်ဒါကြောင့် Ramanan က Virginia ပြည်နယ် Fairfax မှာရှိတဲ့ Repair Cafe ကိုလာပြီးဂူကြီးပြုတ်ပြင်ပေးနေတာပါဒီ Repair Cafe မှာဂီတကိုပဲပြုတ်ပြင်ပေးတာမဟုတ်ပါဘူးသုံးမိရတော့တဲ့မိရင်တွေ၊နာရီတွေ၊စောင်တွေနဲ့တခြားပစ္စည်းတွေကိုလူတွေက Repair Cafe မှာရှိတဲ့ပရဟိတလာရောက်ကူညီနေတဲ့သူတွေစီကိုယူလာကြပါတယ်။ဒီ Repair Cafe မှာလာကူညီတဲ့သူတွေကသူတို့ရဲ့ကျွမ်းကျင်ရာအလျောက်ပြည့်နေတဲ့ပစ္စည်းတွေကိုအခကျင်းငွေမယူဘဲပြုပြင်ပေးကြတယ်လို့ဘယ်လိုပြုပြင်ရမလဲဆိုတာပါပြသတင်ကြားပေးပါတယ်လို့ Repair Cafe စီစဉ်သူ Judy Fraser ကပြောပါတယ်။
It is people learning how to repair things for themselves. We're here to teach and to help.
ဒီပစ္စည်းတွေကိုဘယ်လိုပြန်ပြင်ပြီးတော့သုံးနိုင်မလဲဆိုတာပြသပေးပါတယ်။ပြင်နေတဲ့ပစ္စည်းတွေကိုလမ်းဘေးတွေမှာအမိုက်ပုံတွေမှာပစ်ထားမဲ့အစားပြန်ပြင်ပြီးတော့သုံးသပ်အောင်ကူညီပြုပြင်ပေးသလိုပြင်ထပ်အောင်လည်းဒီမှာသင်ပေးပါတယ်
။တနည်းအားဖြင့်ပြောရရင်ဒါဟာလူမှုအတိုင်းဝိုင်းဆိုတဲ့အသည့်တရားကိုတိဆောက်တာပဲဖြစ်ပါတယ်လို့ဘရဟိတကူညီပေးနေသူ Anne Richards ပြောပါတယ်။
Knitting is not really that complicated. I can fix something fairly easily, but there are enough people who don't know. ကျွန်တော်တို့တဲ့သူတွေကအားလုံးသင်ကြတာပါ
။ကျွန်မကသူတို့မေဆွဲတာအင်ဂျီအပေါက်ကိုစာတို့ပန်းတို့နဲ့အပေါက်ဖာပေးလိုက်တော့သူတို့တွေအော်ဝမ်းသာနေကြတယ်လေ
။ပထမဆုံး Repair Cafe ကို Amsterdam မြို့မှာ2009ခုနှစ်ကစဖွင့်ခဲ့တာဖြစ်ပြီးအခုကဘာတဝမ်း Repair Cafe စုစုပေါင်း 1600 ကျော်ရှိတယ်လို့ website မှာဖော်ပြထားပါတယ်။Repair Cafe တွေမှာပစ္စည်းဟောင်းတွေကိုပြုပြင်နိုင်တယ်လို့မိတ်ဆွေတွေလည်းယူနိုင်ပါတယ်ရှင်
။မမြသည်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လူကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံးပါဝင်လက်နက်ကိုင်တပုံတွေရဲ့ဒီနေ့သီးခြားစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထပ်မံနေတည်ဆုံးပြီးဒါဇင်နဲ့ချီတန်ရသွားပါတယ်။နိုင်ငံတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့ Karachi မှာတရုတ်ကောင်စစ်ဝင်ရုံးကိုလက်နက်ကိုင်အသေးခံဘုံခွဲသမား3ယောက်စီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါ။ Karachi မြို့တိုက်ခိုက်မှုနဲ့နိုင်အနည်းငယ်သာချပြီးအနောက်မြောက်ဘက် Oresign ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဗုံးလုံးပောက်ကွဲရာကလူ30ထပ်မံနေတည်ဆုံးပြီး40ကျော်လည်းဒဏ်ရာရရှိခဲ့ပါတယ်။အမေရိကန်တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့အခြေရင်ဖြစ်နေရတဲ့ကိစ္စကိုကျေးဇူးတော်နဲ့အားလိုက်ရမှာသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။ကျေးဇူးတော်နဲ့ထိမ့်မှတ်ဖြစ်ပြပရအမေရိကန်စစ်သည်တွေနဲ့မနေ့ကတယ်လီဖုန်းကနေနှုတ်ဆက်စကားပြောရမှာကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုယူကန်တရားရုံးဟာတရားရေးစနစ်မှာအဟံတားတစ်ခုဖြစ်နေတဲ့အကြောင်းသမ္မတကပြောလိုက်တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကနေအမေရိကန်ပြည်ထောင်စုရဲ့ဝန်ထမ်းမှုတောင်အမေရိကန်နိုင်ငံတွေကနိုင်ငံပြောင်းချေချနေထိုင်သူတွေကိုမထိန်းချုပ်နိုင်မှုဆိုရင်အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်ပါတယ်တကယ်လို့နယ်စပ်ကိုသာပိတ်မယ်ဆိုရင်တော့နေ့စဉ်ဒေါ်လာ1.6ဘီလီယံကျော်တန်ဖိုးရှိတဲ့နယ်စပ်ကုန်သွယ်ရေးကိုလည်းထိခိုက်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နေတဲ့အခြေအနေတွေဖန်တီးဖို့မြန်မာဆွေရောက်ကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဘေးရန်တွေကင်းကင်းဂုဏ်သိက္ခာရှိရှိပြန်နေတဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါပေါလာအောင်နိုင်ငံတကာကလည်းဝန်ဝေးကူညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းပြောဆိုလိုက်တာပါ
သတင်းချင်းချုပ်ကိုကိုအောင်လူဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Peter Handling ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.